မြန်မာနိုင်ငံအတွင်းအလုံးသမားထုအခွင့်အရေးအပြေးအဝါရရှိရေးနဲ့အခြေခံလောကလာစာ9600ကျပ်အထိတိုးမြင့်ရေးရာနဲ့ချီရဲ့အလုံးသမားတွေဒီကနေ့ဆန္ဒပြခဲ့ကြပါတယ်အယက်သားအစိုးရလက်ထက်လွတ်တော်တည်ထောင်အတွင်းအခြေခံလောကလာစာတိုးမြင့်တမတ်ရေးဥပဒေပြဋ္ဌာန်းပေးနိုင်ဖို့အတွက်အလုံးသမားထုလူနေမှုဘဝတိုးတက်ရေး NLD အစိုးရအနေနဲ့အလေးထားဆောင်ရွက်ပေးဖို့လည်းတောင်းဆိုနေရပါတယ်မဆုမမအသေးစိတ်ကိုပြောပြပါအောင်ပါရှင်
အခုလက်ရှိမြန်မာနိုင်ငံထဲမှာအဆအဆအရာရာဈေးနှုန်းတွေမြင့်တက်နေသလိုအခြေခံစားသောက်ကုန်ဈေးနှုန်းတွေကလည်းမြင့်မားလာနေတဲ့အတွက်အလုံသမားတွေရဲ့အခြေခံလုခလာစာတရားဝင်သတ်မှတ်ထားတဲ့မြန်မာကျပ်ငွေ3600ကျပ်ကနေ9600ကျပ်ရရှိရေးအဓိကတောင်းဆိုလိုက်ကြတာပဒီနေ့တနင်္ဂနွေနေ့မတ်လ19ရက်နေ့လှိုင်သာယာမြို့နယ်ရဲ့အလုသမာယာနဲ့ချီပါဝင်တဲ့ငင်းညံ့စွာလမ်းလျှောက်ချီတက်ဆန္ဒပြပွဲမှာအလုသမာတို့အတွက်လူမှုဖူလုံရေးအင်အားစီမံကိန်းနေအကောင့်ထဲပေါ်ပေးဖို့အပါအဝင်အလုသမာခွင့်ရေးအပြည့်အဝရရှိစေဖို့အတွက်တောင်းဆိုချက်၉ချက်နဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုသမာတမကများကွန်ရက်ကဦးဆောင်ပြီးတော့ဆက်ယုံအလုယုံအခြေခံအလုသမာအဖွဲ့အစည်းတွေအလုသမာတွေပါဝင်ခဲ့ကြတာပါဆန္ဒပြအလုံသမားတွေအဓိကတောင်းဆိုကြတဲ့အချက်တွေနဲ့ပတ်သက်လို့အလုံသမားဆန္ဒပြပွဲမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂများကိုရဲဥဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုအောင်စိုးမင်းကအခုလိုပြောပြပါတယ်
ဒီတန်ကိုကြက်ကိုကျွန်တော်တို့အဓိကခါပြီးတော့အကြောင်းဆိုတာပါခင်ဗျာဟုတ်ကိုကြက်ဆံမှာအဓိကအနေဆုံးခါချင်းငွေတရလင်9600ကိုအများဆုံးတက်မှတ်ပေးဖို့ရဲနောက်လူသမားများတဲ့လူမှုကိအင်အားစီမံကိန်းအကောင့်ထဲပေါ်ဆောင်ပေးဖို့ရဲနောက်တစ်ခုကျွန်တော်နိုင်ငံတော်အစိုးရကလက်စစ်မီတာက3စတူးမြင့်မဲ့ကိစ္စကိုတူးမြင့်မတက်မှတ်ရေးကိစ္စရဲနောက်ကျွန်တော်တို့ဒီဌာနကမဖွဲ့စည်းပဲအငင်းပေါ်မှုဆုံးဖြတ်ပြီးခုံသမားကြီးအဖွဲ့ကိုခန့်အပ်ခြင်းကိုပယ်ဖျက်ရေးဆိုတဲ့အချက်၄ချက်ကတော့ကျွန်တော်တို့ကအများဆုံးလုပ်ပေးဖို့လိုအပ်တဲ့အဓိကထားတဲ့အချက်ပါဟုတ
်အ ਨੇ စုံခချင်းငွေတတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကနေမြန်မာနိုင်ငံထဲမှာရှိတဲ့အလုပ်သမားတွေအတွက်အ ਨੇ စုံအခချင်းငွေကိုပြီးခဲ့တဲ့2015ခုနှစ်ဩဂုတ်လ28ရက်နေ့မှာတနိုင်ငံလုံးတိုင်းတာနဲ့နေရာဒေသနဲ့လုပ်ငန်းအမျိုးအစားမခွဲခြားဘဲတနအီကိုမြန်မာကျပ်ငွေ450ကျပ်နှုန်းနဲ့အလုပ်ချိန်8နာရီတရက်စာကိုကျပ်ငွေ3600ကျပ်နှုန်းထားတတ်မှတ်ဖို့တရားဝင်ထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်အခုလိုမျိုးအခြေခံစားဝတ်နေရေးလုံလောက်မှုမရှိတဲ့အတွက်အ ਨੇ စုံအခချင်းငွေလောက်ခလာစာမြန်မာကျပ်ငွေ9600ကျပ်သတ်မှတ်ပေးဖို့အရေးအလုံသမားတွေဘက်ကတောင်းဆိုချက်နဲ့ပတ်သက်လို့လွှတ်တော်အနေနဲ့နှစ်နှစ်တစ်ချိန်ပြောင်းလဲပြင်ဆင်သတ်မှတ်ပေးနိုင်တဲ့အနေအထားရှိတဲ့အကြောင်းအလုံသမားအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူဆောင်ရွက်ခဲ့ဖို့သူအလုံသမားရေးကျွမ်းကျင်သူဦးအောင်လင်းကအခုလိုရှင်းပြပါတယ်
။ဒီနေ့ဆုံးခချင်းငွေဥပဒေကမှတ်နေကျွန်တော်တို့နှစ်နှစ်တစ်ချိန်ပြုပြင်ပြောင်းလဲလို့ရတယ်ပေါ့နော်။ဒါတော့ဒီနေ့ဆုံးခချင်းငွေပြုပြင်ပြောင်းလဲကိုသတ်မှတ်ပေးရမှာကအစိုးရတာဝန်ပါပြင်ဆင်ဖို့ပေါ့နော်ဒီမှာလွတ်တော်မှာဒါစုပြုချက်တင်ပေးရမယ်ပထမဆုံးလုပ်ငန်းစဉ်ရှိရပေါ့နော်အဲတော့အခုဒီဒုတိယလွတ်တော်တက်တန်းမှာဒါကိုတင်ပေးရမယ်တင်ပေးတဲ့အခါမှာနေလုံခချင်းငွေဥပဒေအရနှစ်နှစ်တစ်ချိန်ပြောင်းလဲသတ်မှတ်ပေးရမယ်သတ်မှတ်ပေးရတဲ့လုပ်ငန်းစဉ်ကိုလည်းဆက်သွားရမယ်လက်ရှိ gap ကဘာဖြစ်တယ်လဲဆိုတော့သူကဒီ၈လပိုင်းပေါ့နော်အခုလာမယ့်၈လပိုင်းဆိုရင်ကျွန်တော်တို့နေလုံခချင်းငွေသတ်မှတ်ခဲ့တာနှစ်နှစ်ပြည့်ပြီပေါ့နော်အဲတော့ပြည့်ပြီဆိုတော့ဒီမတိုင်ခင်တူတင်ပြင်ဆင်မှုတွေလုပ်တဲ့အနေထားမျိုးစစ်တမ်းကောက်တာတို့စားတဲ့ပြင်ပေါ့နော်နောက်တစ်ခုကအဲ့ဒီမူလသတ်မှတ်ခဲ့တဲ့အချိန်ကငွေကြေးပေါင်းပေါင်းမှုဇာတို့နှုံးပေါ့နော်အခုခင်မှာလက်ရှိဒီငွေကြေးပေါင်းပေါင်းမှုဇာတို့နှုံးနဲ့စစ်တမ်းတွေပြန်ကောက်ရမှာပါဒါကိုတော့အခုအချိန်ဒီအစိုးရသေးလက်ထက်မှာလောက်တာကိုတို့မတွေ့ရသေးဘူးပေါ့နော်အဲ့ဒီစစ်တမ်းကောက်တဲ့ကိစ္စရန်အရေးကြီးပါတယ်ဒါအသက်ဝင်လာပြီဆိုရင်ဒါကိုပြင်ဆင်ပြောင်းလဲခွင့်ကဒီတိတိကျကျအသက်ဝင်လာတော့မှာပါ
အလုံသမားခွင့်ရည်နဲ့လူမှုဖူလုံရေးအခွင့်အရေးတွေခံစားခွင့်ရနိုင်မှုအရေးနိုင်ငံတော်အစိုးရနဲ့အလုံသမားဝန်ကြီးဌာနတာဝန်ရှိတဲ့သူတွေစီကိုဆက်လက်တောင်းဆိုသွားကြမှာဖြစ်တယ်လို့လည်းဆန္ဒပြပွဲမှာပါဝင်သူကံကောင်းပီနန်အိတ်ဆက်ယုံအခြေခံအလုံသမားအဖွဲ့အစည်းရဲ့ဥက္ကဋ္ဌဖြစ်တဲ့တာဝန်ယူထားသူကိုအောင်စိုးမင်းကပြောပါတယ်အခုလက်ရှိမြန်မာနိုင်ငံတွင်းကြုံတွေ့နေရတဲ့ငွေကြေးဖောင်းပွားမှုတွေနဲ့ကုန်စည်နှုန်းမြင့်မားမှုတွေကြောင့်အလုံသမားတွေနေစဉ်လူနေမှုဘဝအတွက်အကျပ်တဲတွေဖြစ်နေတဲ့အတွက်အလုံသမားတွေရဲ့လူနေမှုဘဝမြင့်တင်ရေးအလုံသမားတို့အခွင့်အရေးရရှိရေးလုပ်ငန်းဝင်လုံးရေးစာတာတွေကို NND ဥဆောင်တဲ့အရက်သားအစိုးရလက်ထက်မှာဦးစားပေးဆောင်ရွက်ပေးဖို့ကိုလည်းအလုံသမားတွေကအခုလိုလမ်းမော်ထွက်ချီတက်လမ်းလျှောက်တောင်းဆိုနေကြတာဖြစ်ပါတယ်ရှင်